မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေအကြောင်းရေးသားထားတဲ့မြန်မာပြည်ရဲ့အာဏာရှင်ဆိုတဲ့စာအုပ်ထုတ်ဝေဖြန့်ချီရဲ့အထိတ်မှတ်သတင်းစာရှင်းလင်းပွဲကိုဘန်ကောက်မြို့နိုင်ငံသားသတင်းတောင်များအသင်းမှမင်းညကကျင်းပခဲ့ပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေရဲ့အုပ်ချုပ်မှုအောက်မှာမြန်မာပြည်ဟာချွတ်ချုံကြခဲ့ရတဲ့အကြောင်းနဲ့သူ့ရဲ့ထူးခြားတဲ့စရိတ်တဘာဝတွေကိုစာ နာ250ပါစာအုပ်ဟာဗိုလ်ချုပ်မူကြီးနဲ့ကိုတိုင်တွေ့ဆုံမေးမြန်းပြီးရေးသားထားတာတော့မဟုတ်ပါဘူးစာရေးသူ Benedict Rogers ကမြမပြည်ကိုလည်းတစ်ချိန်မကရောက်ခဲ့ဘူးတဲ့သူမြမရေးလှူရှားမှုကိုလည်းစိတ်ဝင်စားရှိတဲ့သူဖြစ်ပြီးတော့သူကိုတိုင်ကလူခွင့်ရေးလှူရှားတဲ့သူတူလည်းဖြစ်ပါတယ်သူဒီစာအုပ်ကိုရေးတဲ့အခါမှာဗိုလ်ချုပ်မူကြီးတန်းရွှေနဲ့ဆုံခဲ့မှုတဲ့တန်တမန်တိုင်းဝိုင်းကပုံကိုယ်တွေဗိုလ်ချုပ်မူကြီးလက်ထက်မှာဆင့်မှုထမ်းခဲ့မှုတဲ့စစ်သားဟောင်းတွေလက်ရှိစစ်မှုထမ်းတချို့နဲ့ဆက်သွယ်မေးမြန်းပြီးရတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ရေးသားထားတာပါဗိုလ်ချုပ်မူကြီးတန်းရွှေကလူတော်တယောက်ဖြစ်ပေမဲ့လူကောင်းတယောက်တော့မဟုတ်ဘူးလို့ Benedict Rogers ကပြောပါတယ
် So what is Tan Shui like today he rose to the top he's been the senior general since 1992
ဗိုလ်ချုပ်မူကြီးတန်းရွှေဟာနိုင်ငံမှာထိပ်ဆုံးနေရာကိုရအောင်ယူခဲ့တဲ့သူ1992ခုနှစ်ကစပြီးတော့ဗိုလ်ချုပ်မူကြီးရာထူးကိုရခဲ့တယ်သူဟာစစ်တပ်ပေါ်မှာရောတိုင်းပြည်ပေါ်မှာပါမဟာဗျူဟာကြကြကျွန်းကျွန်းကျင်ကျင်နဲ့ခွဲခြားဆက်ဆံပြီးတော့အုပ်ချုပ်တတ်တဲ့သူကျွန်တော်တို့ထင်တာထက်ပိုပြီးတော့ပါးရည်နဲ့ရည်ရှိတဲ့သူနိုင်ငံတကာနဲ့ဆက်ဆံရေးမှာလည်းကောင်းကောင်းလှည့်ပတ်ကစားနိုင်တဲ့သူနိုင်ငံတကာရဲ့ဖိအားတွေကိုလည်းကျွန်းကျွန်းကျင်ကျင်နဲ့ထိမ့်ပြီးတော့တုံ့ပြန်တတ်တဲ့သူမန်ချက်စတာယူနိုက်တက်ဘောလုံးသင်းကိုကြိုက်တဲ့သူဘေဒင်ယေရီယာကိုယုံကြည်အားကိုးတဲ့သူတိုင်းမဂဇင်းကိုဖတ်တဲ့သူအင်တာနက်ကိုအသုံးပြုနိုင်တဲ့သူစတဲ့အရေးချင်းတွေရှိတဲ့သူပါလို့Benedict Rogers ကနေပြောသွားခဲ့တာ
ပါ What's happening now is a repeat of history. I think that there's no doubt that Ne Win had a much closer personal following
သူဟာအနာရှင်ဟောင်းဦးနေဝင်းကိုတူခိုးပုံတူကူးခဲ့တဲ့သူဆိုပေမဲ့ဦးနေဝင်းကပို့ပြီးတော့တိုင်းပြည်နဲ့စစ်တပ်ပေါ်မှာဆွဲဆောင်မှုရှိလိမ့်မယ်လို့ထင်ပါတယ်။အခုဆိုလို့ရှိရင်မြန်မာပြည်နဲ့မြန်မာတပ်မတော်ဟာတမိုင်းတစ်ပတ်လဲသလိုမျိုးဦးနေဝင်းအုပ်ချုပ်ခဲ့သလိုအာဏာရှင်တဦးပြန်ပြီးတော့အုပ်ချုပ်နေတာမျိုးကြုံနေရပါတယ်လို့ပြောခဲ့တာပါဒေါ်ဆန်းစုကြည်ပေါ်မှာထားတဲ့ဗိုလ်ချုပ်မူကြီးရဲ့သဘောထားနဲ့ဒေါ်ဆန်းစုကြည်ကိုတိုင်းပြည်မှာနေရာမပေးဘဲထားတဲ့သူ့ရဲ့ပါနတ်တဲ့ဆက်ဆံရေးဗိုလ်ချုပ်မူကြီးတန်းရွှေခင်မှာအနှိမ်နှင်းခံခဲ့ရတဲ့တိုင်းရင်းသားဒေသတွေအကြောင်းသူ့အုပ်ချုပ်မှုကာလမှာအမွေတစ်ခုအဖြစ်ထူးထူးခြားခြားထားခဲ့ကြတာကနေပြည်တော်စီမံကိန်းမဲ့ဆိုတဲ့အကြောင်းလူခွင့်ရင်းနဲ့တရားမျှတမှုတွေကိုလုံးဝထက်မတွက်ပဲပြည်ရင်းကတိုက်ခန့်အင်အားစုတွေကိုပြည်ပြင်းပြင်းပြင်းချေမှုန်းထိန်းချုပ်ခဲ့တဲ့အကြောင်းနောက်ဆုံးမှာနျူကလ িয়ার လက်နက်ပိုင်ဆိုင်မှုအထိရည်ရွယ်ပြီးတော့စီစဉ်မှုတွေရှိလာတဲ့တကယ့်အာဏာရှင်ကြီးတဦးဖြစ်တဲ့အကြောင်းစာရေးသူ Benedict Rogers ကပြောပါတယ
် The truth is it is the military under his rule that has destroyed Burma's economy and wrought extraordinarily inhumane suffering on its people Tan Shwe ranks among the worst dictators in the world
အမှန်တော့မြန်မာတပ်မတော်ဟာဗိုလ်ချုပ်မူကြီးတန်ရွှေရဲ့အုပ်ချုပ်မှုအောက်မှာလုံးလုံးကြောက်ရောက်ခဲ့ရပြီးတော့သူ့ရဲ့လက်ထက်မှာမြန်မာပြည်ရဲ့စီးပွားရေးဟာလည်းအဖျက်စီးခံခဲ့ရတယ်။သူ့ရဲ့တိုင်းသူပြည်သားတွေကလည်းဒုက္ခတွေကြီးကြီးမားမားနဲ့တွေ့ကြုံခံစားနေကြရတယ်။ဗိုလ်ချုပ်မူကြီးတန်းရွှေဟာလူသားမျိုးနွယ်အပေါ်ပြစ်မှုကျူးလွန်နေတဲ့ကမ္ဘာပေါ်ကအဆိုးရွားဆုံးအာဏာရှင်တွေထဲကတူပါပဲ။သူပြောင်းလဲလာလိမ့်မယ်လို့လည်းမမျှော်လင့်ပါဘူး။သူပြောင်းလဲဖို့ဆိုရင်သူ့ကိုပဲတီးတန့်ဖိအားတွေပေးပြီးတော့တစ်ဖက်ကလည်းသူ့ကိုထိထိရောက်ရောက်ဆေးဆက်ဆွေးနွေးမှုတွေရှိနိုင်မှရလိမ့်မယ်လို့ယူဆတဲ့အကြောင်းစာရေးသူ Benedict Rogers ကပြောပါတယ်သတင်းစာရှင်းလင်းပွဲမှာမြန်မာအရေးကိုစိတ်ဝင်စားတဲ့သတင်းသမားတွေနဲ့မြန်မာဒီမိုကရေစီလှုပ်ရှားသူတချို့ဟာဗိုလ်ချုပ်မူကြီးတန်းရွှေနဲ့မြန်မာပြည်ပေါ်မှာထားတဲ့သဘောထားတွေပေါ်မှာ Benedict Rogers နဲ့အမြင်တူညီတာတွေမတူညီတာတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ